မြန်မာနိုင်ငံမှာ IDP စခန်းတွေပိတ်သိမ်းပြီးဒုက္ခသည်တွေနေရာရင်းတန်တန်ရေးအတွက်မဆောင်ရွက်ခင်မှာစေစုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့ပြည်တွင်းစစ်ရဲ့အဓိကအကြောင်းရင်းတွေကိုအစိုးရကအရင်ဆုံးအလေးထားဖြေရှင်းသင့်တယ်လို့တိုင်းသားအဖွဲ့အစည်းတွေနဲ့ပြည်တွင်းအရက်ဖက်လူအဖွဲ့အစည်းတရားစုဖွဲ့က NLD အစိုးရထံရေးသားတဲ့ဇွန်လ26ရက်တနင်္လာနေ့အိတ်ခွင့်ပေးစာမှာတိုက်တွန်းလိုက်ပါတယ်ဒီအကြောင်းကိုဆက်လက်တင်ပြခြင်းပါတယ်အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်တဲ့စစ်ပွဲတွေကြောင့်ဖြစ်ဖြစ်အခြားအကြမ်းဖက်ပဋိပက္ခတွေကြောင့်ဖြစ်ဖြစ်မြန်မာနိုင်ငံတွင်တိုင်းရင်းသားဒေသတွေမှာ IDP စခန်းတွေရှိလာတာဖြစ်ပါတယ်အထူးသဖြင့်ကရင်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာ IDP စခန်းတွေရှိနေတာပါအဲ့ဒီ IDP စခန်းတွေကိုမကြာခင်ကာလမှာပိတ်သိမ်းတော့မယ်လို့ပြီးခဲ့တဲ့သတင်းပတ်တွေကစပြီးအစိုးရဘက်ကပြင်ဆင်လာတာကြောင့်တိုင်းရင်းသားတွေကြားစိုးရိမ်မကင်ဖြစ်ရကြောင်းပြည်ပရောက်ကရင်တိုင်းရင်းသားများကွန်ရက်ပြောခွင့်ရသူဒီနိုင်ငံလန်ဒန်မြို့နေမတ်ဇူရဖန်ကပြောပါတယ
်ကျွန်တော်တို့အဲအင်တန်ကိုစိုးရိမ်ပါတယ်ဘာဖြစ်လို့ဆိုတော့ဒီ IDP စခန်းနဲ့မရှိတဲ့ဒုက္ခတွေတွေကတူတူစမ်းမနေရတဲ့အတိတ်ကတည်းကစစ်ရေးပြင်ပစာဖြစ်နေလို့ပါအဲဒီဆိုဒီဒီဖက်ပြင်မှာစစ်ပွဲတွေဖြစ်နေတော့တယ်ဆက်စားဒီစစ်ပွဲတွေအမ်ကြတဲ့စီရွေးတော့ဒီဒုက္ခတွေတော့တို့နေနေကိုပြန်ပြီးတော့
မြန်မာနိုင်ငံတွင်အစိုးရစစ်တပ်ကတိုင်းဒေသတွေမှာစစ်ရာတိုးချလာတာတွေရှိနေပြီးတိုင်းဒေသနဲ့ကင်တက်တွေနဲ့ဖြစ်ပွားတဲ့ရင်ဆိုင်တဲပွဲတွေကြောင့်ဒေသခံတွေဟာနေရာစွန့်ခွာ IDP ဒုက္ခသည်တွေအဖြစ်တိုးပွားလာနေတာဖြစ်ပါတယ်။စစ်ရေးဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်သေးဘဲအဲ့ဒီ IDP စခန်းတွေကိုပိတ်သိမ်းဖို့အစိုးရကလှုပ်ဆောင်တဲ့ကိစ္စဟာလက်တလုံးမှာမဖြစ်သင့်တဲ့စီမံကိန်းဖြစ်တယ်လို့မီဂန်ပြည်တော်စုအခြေစိုက်ကချင် Alliance အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ
် GITP တသိန်းကျော်က ITP ကျက်ပေမှာမကြည့်ပြန်လာသွားနေခိုင်းနေဖြစ်တယ်လို့သူရောပြန်ပြရမှာပဲ
IDP တခန်းပိတ်သိမ်းဖို့ပိတ်သိမ်းချင်တာမှအဓိကအကျရဲ့ဒီသူတို့ရဲ့ဘာသာရေးကောင်းဆောင်ဖက်စည်းတွေကိုအရင်ဆွေးနွေးချက်လဲလို့သူကအကြံပြုချင်ပါတယ်သူတို့ကချင်ပြည်နယ်မှာဒီဒုက္ခရောက်နေတဲ့စစ်ပေးဒုက္ခတဲ့အများပိုင်းကအကုန်လုံးခရိယံဘာသာဝင်များကြပါတယ်အဲ့ဒါဆိုသူတို့နဲ့ပြောရပါပေါ့နော်နောက်တစ်ခုကပမာဒီမှာပိတ်သိမ်းတက်လာက33တို့99တို့စစ်တပ်တွေအရင်ပိတ်သိမ်းတက်မှာသူတို့တို့လာတဲ့နေရာကျနေရာချထားရင်သူတို့အမျိုးသားရင်ကြားစီရေးအတွက်အများကြီးအောက်ကူပြုပါလိမ့်မယ
်ဒါကြောင့်အစိုးရကလွတ်ဆောင်မဲ့ IDP စခန်းပိတ်သိမ်းရေးအစီအစဉ်ကိုယာယီရပ်ဆိုင်းထားဖို့နဲ့ပြည်တွင်းစစ်ရဲ့အဓိကအကြောင်းရင်းကိုအစိုးရကအလေးထားဖြေရှင်းပေးဖို့တိုင်းဒေသနဲ့ရပ်ဖွဲ့အဖွဲ့အစည်းတွေကအစိုးရကိုတိုက်တွန်းကြောင်းမတ်ဇူရဖန်ကပြောပါတယ်။တရင်တိုင်းဒေသနဲ့ကန်အဖွဲ့ဖြစ်တဲ့ KNU က2012နောက်ပိုင်းအစိုးရနဲ့အပြည့်ရပြီး NCA ပြည်အစံချုပ်ကိုသဘောတူလက်မှတ်ရေးထိုးထားပေမဲ့ပြင်းပြင်းနဲ့တဝိုက်မှာ2018ခုနှစ်အတွင်းအစိုးရတက်တဲ့တကြောပြန်တိုက်ပွဲတွေကြောင့်ဒေသခံကရင်တိုင်းဒေသ2000ကျော်ဥယျာဉ်စွန့်ခွာ IDP တွေအဖြစ်တိုးလာတယ်လို့တိုင်းဒေသနဲ့ပြည်တွင်းအဖွဲ့တွေရဲ့စစ်တမ်းမှာဖော်ပြပါတယ်။ပြင်းပြင်းနဲ့မှာဆိုရင်2017ခုနှစ်နောက်ပိုင်းအစိုးရတက်တွေနဲ့ခုနှစ်နှစ်ကြာတကြောပြန်စစ်ပွဲကြောင့် IDP ဒုက္ခသည်ပေါင်း32000ကျော်ရှိနေတဲ့ကြောင်း2018မတ်လကစတင်ခဲ့တဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသကပဋိပက္ခတွေကြောင့်နေရစွန့်ခွာလာတဲ့ IDP ဒုက္ခသည်ပေါင်း9000ရှိနေသေးဖြစ်ကြောင်းအစိုးရထံအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်ခင်ဗျာ